Radio Free Europe, Radio Liberty တို့ကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့ရုရှားရဲ့အငင်းပွားပွဲရာနိုင်ငံသားအေဂျင့်ဥပဒေချိုးဖောက်သူတွေအတွက်ဆိုပြီးပထမဦးဆုံးအကြိမ်သတ်မှတ်တဲ့စီမံခန့်ခွဲမှုကျင့်ဝတ်ဆိုင်ရာပရိုတိုကောရှစ်ချက်ကိုရုရှားဆက်သွယ်ရေးစောင့်ကြည့်ရေးအဖွဲ့ Rose Comments သာကရေးဆွဲခဲ့ပါတယ်Rose Comments အဖွဲ့ရဲ့ website မှာ January 12ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်အရအပြစ်ရှိတဲ့သတင်းအဖွဲ့တွေဟာနိုင်ငံသား agent ကိုယ်စားလှယ်ဥပဒေအရသတင်းမီဒီယာတွေဆောင်ရွက်ရမယ့်အချက်တွေနဲ့လိုက်လျောညှိထွေမှုမရှိတာဥပဒေအရသူတို့ဖြန့်ဝေတဲ့သတင်းအချက်လက်တွေပေါ်မှာတစိုက်တရမယ်ဆိုတဲ့လိုအပ်ချက်နဲ့ကိုက်ညီမှုမရှိတာစတဲ့အချက်တွေဖော်ပြထားပါတယ်ဒီလိုချိုးဖောက်မှုတွေနဲ့ပတ်သက်လို့အုပ်ချုပ်ရေးတံငွေချမှတ်ဖို့အခုရေးဆွဲထားတဲ့စီမံခန့်ခွဲမှုကျင့်ဝတ်ဆိုင်ရာအချက်တွေကို၃ရက်အတွင်းတရားရုံးကိုရှောက်လဲချက်ပေးပို့မှာဖြစ်တယ်လို့ Rose Comments အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်